မြန်မာစစ်ကောင်စီရဲ့ထူကောင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်တရုတ်နိုင်ငံကိုရောက်ရှိနေပါပြီ။တရုတ်ဦးဆောင်ဖွဲ့စည်းထားတဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အစင်းရောင်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုတက်ဖို့သွားတာလို့စစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပါတယ်။ဒုကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ဒုဗိုလ်ချုပ်မူကြီးဆိုဝင်နဲ့တရုတ်သံတမန်ကြီးရှန်ဟိုင်းတို့ချန်ဟိုင်းတို့ချက်တာရင်းနစ်ကပဲနေပြည်တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်။တရုတ်စစ်ဆက်ပေးခဲ့လို့ယာယီအပြစ်ခတ်ရက်ခဲ့တဲ့ရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာချိန်မှာတန်မတ်ကြီးရှန်ဟိုင်းချန်ဟိုင်းကလည်းတရုတ်ကိုပြန်တော့မှာဖြစ်ပါတယ်။ဒုဗိုလ်ချုပ်မှုကြီးဆိုဝင်တရုတ်နိုင်ငံမသွားခင်သမရဟောင်းဦးသိန်းစိန်လည်းတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကသွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးမူအနှစ်80ပြည့်အခမ်းအနားတက်ရင်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့မြမရေးဆွေးနွေးခဲ့ပါတယ်။အခုဒုဗိုလ်ချုပ်မှုကြီးဆိုဝင်ရဲ့ခီးစဉ်မှာတော့ဘယ်သူနဲ့တွေ့ဖို့စရာမသိရသေးပါဘူးခင်ဗျ။